ကျွန်တော်တို့ရဲ့ကျွန်တော်ရဲ့ဇနီးတဲ့နဲ့ကျွန်တော်လက်ထပ်ပြီးတလားကျော်မှာကားနဲ့ခီးဝေထွက်ခဲ့ပါတယ်။သူမကကားမောင်းနေတယ်ကျွန်တော်ကအညောင်းညာဖြေဖို့ကြိုးစားပါတယ်။ကျွန်တော်ပြောတာကလမ်းမှာရဲတွေစောင့်ပြီးမြန်မောင်းတဲ့ကားကိုဖမ်းကြတယ်။သူမကအဲ့ဒီချိန်တုန်းကကားမောင်းနေနေမြန်တယ်။ကျွန်တော်ကဖြည်းဖြည်းမောင်းပါလို့ပြောတော့သူမစိတ်ထဲမှာတွေးမိတယ်။ကျွန်မကားမောင်းတာ10နှစ်နီးပါးရှိပြီကားမောင်းစင်စရာလွယ်လို့ကျွန်မကိုဘယ်လိုမောင်းအောင်မဲလို့ဘသူမှမပြောခဲ့ဘူးသူမှပြန်ပြောတယ်တင်မဘာနာရှိလို့လဲလို့ကျွန်မကိုမောင်းဘယ်လိုမောင်းအောင်မဲလို့ပြောတာလဲခဏနေပြီးကျွန်တော်ရဲ့ဇနီးကကျွန်တော်ပြောခဲ့တာကိုပြောတယ်ကျွန်တော်ပြောခဲ့တာကိုသတိမရတော့ပါဘူးကျွန်တော်ကာယန်နဲ့အနေနဲ့ပြောလိုက်တာကဘာကြောင့်လဲဆိုတော့ငါအသင်းရဲ့ခင်မှုဖြစ်ပြီးငါယေဘုရအခွင့်အာဏာကိုရှိတယ်ကျွန်တော်ဘာကိုစဉ်းစားပြီးဒီစကားပြောခဲ့တာလဲပြောရရင်တော့အဲ့ဒီအချိန်တခါပဲဒီအမမှုပြုမိခဲ့တယ်ဩဝါဒဘရင်ကြီးကျမ်းမှာရှင်းပြထားရတယ်ယေဘုရအခွင့်အာဏာဒီပရောဟိတ်အခွင့်ကိုအိမ်မှာပဲဖြစ်စေ၊ဘယ်နေရာမှာပဲဖြစ်စေအသက်တရာကြီးဖြုံးမမှန်ကန်ခြင်းတရားနဲ့တရားရဲ့ပသက်မှာသာအသုံးပြုရပါမယ်။ဖြုံးမမှန်ကန်ခြင်းတရားအခြေခံစည်းမျဉ်းမရှိရင်ကောင်းကင်မှတကူအာဏာတော်ကိုကင်တွေ၍ထန်တွေထင်းသွင်းရင်မရနိုင်ပါ။ကျွန်တော်တို့ဤတကူကိုအမတ်တရားကိမဲ့စွာသူတော်ဘာအပေါ်မှာအထက်စီးမှအရမကြီးကျယ်၍အသုံးပြုလျင်ကျွန်တော်တို့ယေဘုရောဟိတ်အာဏာတကူကိုဆုံးရှုံးပါမယ
်။ The scripture says we must lead by principles of righteousness. Such principles apply to all leaders in the church
as well. ဒီမှာကကြည်တရားဤစည်းမျဉ်းများအတိုင်းလိုင်းနာဆောင်ရွက်ဖို့ကျမ်းစာကပြောပြထားပါတယ်။ဤစည်းမျဉ်းများကိုအသင်းတော်မှဦးဆောင်သူများနဲ့အိမ်များမှမိဘများကလိုင်းနာရပါမယ်။ကျွန်တော်တို့ဟာသူတူတယောက်ပေါ်မှာအမတ်တရားကင်းမဲ့စွာအုတ်ထိန်လျင်ဘုရားသခင်ထံမှာယထာသည့်တကူအာဏာတော်ဆုံးရှုံးပါလိမ့်မည်။ထိန်းသိမ်းခြင်းဆိုတာလူတယောက်ကောင်းဖို့အတွက်ဖြစ်တယ်လို့ကျွန်တော်တို့ထင်မိတယ်။လူတယောက်ဟာသူ့ရဲ့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်နိုင်တာကိုကျွန်တော်တို့သူ့ဟာဖြောင်းမှန်မှန်ကင်းခြင်းတရားကိုလုပ်ဖို့အတင်းအဓမ္မတိုက်တွန်းခြင်းအမှန်မှန်ပါဘူး။အတင်းအဓမ္မတိုက်တွန်းခြင်းကမာနရဲ့နိလန်းပါပဲ။တိုက်တွန်းတာကောင်းပါတယ်။မြစ်တာနဲ့မှန်ကန်သောစီးပွားများနဲ့တဆင့်ပြီးတဆင့်သင်ပြီးသူတို့ကိုယ်တိုင်ဆုံးဖြတ်တာထက်ဆိုင်ရင်တိုက်တွန်းတာကလွယ်ပါတယ်။ဘာပဲဖြစ်ဖြစ်အဓမ္မတိုက်တွန်းတာဘုရားသခင်ရဲ့နိလမ်းမဟုတ်ပါဘူး။ကျွန်တော်တို့ကသူတို့ဘာအမှန်တရားလုပ်ဖို့အတင်းအဓမ္မမတိုက်တွန်းပါ။အတင်းအဓမ္မတိုက်တွန်းခြင်းဟာလူများကိုဒေါသထွက်စေတယ်။ကျွန်တော်တို့သူတို့ကိုအရေးချင်းနေတယ်။မယုံကြည်ဘူးလို့ခံစားကြရစေတယ်။ထိကျုပ်တဲ့သူဟာမာမာနနဲ့သူအာလုံးနဲ့သူလူများလိုချင်တဲ့အဖြစ်ကိုပြောနိုင်တယ်လို့ထင်ရင်တီကျွမ်းနိုင်တဲ့အခွင့်အရေးများဆုံးရှုံးရပါမယ်။ကျမ်းကျက်ပြောပြထားသည်မှာလူတိုင်းလူလိုပါပဲမမှန်သောအထက်စီးမှစိုးမိုးချင်တာဟာတဘာဝစိတ်နေစိတ်ထားဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အမပြုမိအောင်အမမပြုမိအောင်သတိထားကြပါမယ်။ကျွန်တော်ထပ်ပြေပြောချင်တာကဒီအမကိုဦးဆောင်သောသူယောက်ျားများတွေမှာမကမျိုးသမီးများမှလည်းမမှန်သောအာဏာကိုအသုံးပြုတတ်ကြတယ်။ကျန်တဲ့မှာတော့ယောက်ျားများအတွက်အထူးပြောပြထားပါတယ်။မမှန်သောတရားနဲ့အာဏာပြခြင်းဟာအမြင့်မပြတ်သောသူတို့ဘာအားမေတ္တာကင်းစွာနဲ့ဝေဖန်နေရရောက်ပါတယ်။သူတို့ဟာသူတို့အဆုံးမမပြောတတ်သောကောင်းစွာသုံးမှုမိဘမှဖြစ်ပြီးဆုံးရှုံးကြပါတယ်။ပညာရှိသောမိဘများကတော့စီးမင်းများကိုကန့်သတ်ပြီးသင်ကြားကြတယ်။ကိုယ့်ရဲ့ကလေးကဘယ်အချိန်မှကိုယ်ပိုင်ဆုံးဖြတ်နိုင်တဲ့ရည်ချင်းရှိမယ်ဆိုတာကိုလည်းမိဘတို့သိကြတယ်။မိဘများကသူတို့သားသမီးများ၏ဆုံးဖြတ်ချက်များအားဝင်ရောက်၍ဆုံးဖြတ်ပေးခဲ့ရင်ကလေးများ၏အသိဉာဏ်ထိထွားဖွံ့ဖြိုးမှုကိုထိခိုက်စေပါတယ်။ကျွန်တော်တို့ရဲ့သားသမီးများဟာအိမ်မှာအမြဲမနေကြပါwise parents prepare သူတို့အွေရောက်လို့အခါမှာအိမ်ကထွက်ခွာတဲ့အခါမှာတင်ကြရင်လည်းနောက်ကျပြီးသူတို့ရဲ့ချက်ချင်းကိုယ်တိုင်အမှန်တရားကိုဆုံးဖြတ်ဖို့အရေးချင်းမရနိုင်ပါ ဘယ်ကြောင့်ဆိုတော့အိမ်မှာနေခဲ့စဉ်ကလွတ်လပ်စွာရေးချီးတဲ့အချက်များကိုဆုံးဖြတ်ခြင်းမပြုခဲ့ရဘူး။တချို့ကလေးတွေကတော့အတ္တမတိုက်တွန်းခြင်းတွေအတွက်ပုံကန့်ကြတယ်။တချို့ကတော့ကိုယ်တိုင်ဆွဲဖြစ်နိုင်တဲ့ရေးချီးမပြည့်စုံကြဘူး။ပညာရှိတဲ့မိဘများကတော့ကလေးများအားမိဘမှမပါဘဲအဆင်ပြေစွာနေတတ်အောင်ပြင်ဆင်ပါတယ်။ကိုယ့်ရဲ့အသိဉာဏ်ကိုသေချာစွာသုံးချတတ်အောင်ကလေးများလိုအပ်တဲ့ဝိညာဉ်တော်ကိုအသိတရားကိုမိဘများအသင်ကြားကြပါတယ်။မှန်ပါတယ်။တခါလေကျရင်ကလေးများအမှားဖြူမိတတ်ကြပါတယ်။
But she still felt pressure from her coaches and teammates to play, as well as a desire not to let her team down.
ကျွန်တော်တို့မိသားစုနဲ့တွေ့ကြုံခဲ့ရတာပေါ့ကလေးတွေကိုယ်တိုင်ရွေးချယ်တတ်တဲ့ပညာရှိချင်းဖွံ့ဖြိုးအောင်ကူညီခဲ့ရပါတယ်။ကျွန်တော်တို့သားသမီးများပေါ်လုံးကစားခဲ့တဲ့အခွက်လူတိုင်းသိကြပါတယ်။သူတို့အဖွဲ့ဝင်ဆက်လက်ပြီးဒီကစားချန်ပီယံရရန်အတွက်ကြိုးစားခဲ့ကြပါတယ်။ဒီကစားမယ့်နေ့မှာတင်းဝင်နေနေဖြစ်ပြီးမေရီဟာငယ်စဉ်ကတည်းကဥပုံလေးကိုနားယူဖို့အတွက်ဝန်ကြီးတော်စွန့်ဖို့တင်ကြားခဲ့ကြပါတယ်။သူရဲ့ဘောလုံးတင်ဆရာနဲ့အဖွဲ့သားများကကစားဖို့ခေါ်ကြတယ်။သူကိုယ်တိုင်ကလည်းအဖွဲ့အစည်းကိုနိုင်သိချင်တယ်။သူမရဲ့မိခင်ကိုဘာလို့ရမလဲလို့မေးတဲ့အခါမှာကျွန်တော်ရဲ့ဇနီးကသူမအတွက်ဆုံးဖြတ်ချက်ကိုလွယ်ကူအောင်ဆုံးဖြတ်ပေးခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ဆူတောင်းပြီးစဉ်းစားတော့သူမကဝန်ကြီးတော်နဲ့ပတ်သက်တဲ့တာဝန်ကိုကိုယ်တိုင်ဆုံးဖြတ်နိုင်တဲ့အရေးချင်းရှိတယ်။ကျွန်တော်တို့ကျန်းစာအတူတူဖတ်ကြပြီးနောက်မေရီကိုဆူတောင်းပြီးစဉ်းစားဖို့တော့အားပေးခဲ့ကြပါတယ်။ကျန်နေငယ်ကြတော့သူမဆုံးဖြတ်ချက်ကိုပြောပါတယ်။သူဒီပွဲမှာတနေ့ကိုနေ့မှာကစားမယ်။သူမဘာပြောလဲဆိုတော့အမေရဲ့ကျမလမ်းလိုက်တာတနေ့ကိုနေ့မှာကျမဘယ်တော့မှမကစားတော့ဘူး။အဲ့ဒီနေ့မှာစပြီးတော့သူမဘယ်တော့မှမကစားတော့ပါဘူး။မေရီဟာဥပုံနေ့ကိုစောင့်ထိုင်ဖို့စီကံကိုသူတည်ခဲ့ပါပြီ။အကယ်၍ကျွန်တော်တို့သူမကိုအတင်းအမကစားဖို့ပိတ်ပင်ခဲ့ရင်သူမရဲ့တန်ဖိုးရှိတဲ့တကိုးနဲ့ပြေးသွားတဲ့ဝိညာဉ်တော်အထွေကြုံတွေကိုကျွန်တော်တို့ဟာသိမ်းယူတယ်လို့မျိုးဖြစ်ပါတယ်။ကလေးများကိုယ်တိုင်ဆုံးဖြတ်ချက်ချတဲ့ရန်အတွက်ကုတဲ့အခါမှာကျွန်တော်တို့ကဘလို့ဆူတောင်းအောင်မယ်။ကောင်းတဲ့ဖြေကိုလည်းရဖို့သင်ကြားပေးရပါမယ်။တန်ဖိုးထားခြင်း၊လေးစားခြင်း၊တရားနဲ့တရားဒေသနာရဲ့လိုအပ်တဲ့စီမင်းစည်းကမ်းများကိုလည်းသင်ကြားခြင်းများလည်းရှိပါတယ်။မိသားစုကိုပြုထောင်တဲ့အခါမှာရေးချီးဆုံးကတော့ကလေးများကိုကောင်းကင်ဘုံနဲ့ဆက်သွယ်တတ်ဖို့အတွက်ကူညီပေးရပါမယ်။အဘဲကြောင့်ဆိုသောသူတို့ဟာကျွန်တော်တို့ကိုအာမကိုပဲဖျားသခင်ကိုပဲအားကိုးစေရန်ဖြစ်ပါတယ်။ပရိဂေမြောင်ပြောခဲ့သည်မှာယောက်ျားများရဲ့တာဝန်များထဲမှာပထမဦးဆုံးသောတာဝန်မှာဖျားသခင်ကိုပထမထားပါ။ကောင်းကင်မှာမြေကြီးသို့၎င်းဖျားသခင်မှာကျွန်ုပ်တို့ရဲ့စိတ်လုံးများအဆက်အသွယ်ရတဲ့အထိရှာဖို့တာဝန်ရှိပါတယ်။မေရီဟာသူ့ရဲ့ဆူတောင်းခြင်းအဖြေကိုတခြားနိလန်နဲ့အစောပိုင်းအခြေအနေများအပြင်ရခဲ့ပါတယ်။တန်ရှင်သောဝိညာဉ်တော်ဟာသူ့ကိုသင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ခဲ့တယ်။သူ့အသက်တာမှာပွင့်လင်းစွာဆက်ဆံခဲ့ရတဲ့အတွက်ပေါ်လုံးကစားပွဲလဲပျော်ရွှင်ခြင်းနဲ့ဆုံးသက်ခဲ့ပါတယ်။ကောင်းကင်ဘုံနဲ့ဆက်သွယ်မှုမရှိခဲ့လို့ရှိရင်မရှိခဲ့လျင်မိဘနဲ့သားသမီးများအမားများသာဆုံးဖြတ်ကြမိပါမယ်။ကျမ်းစာတွင်ကတိပေးထားသည်မှာဉာဏ်ပညာရှိသောသူတို့တန်ရှင်းသောဝိညာဉ်တော်ကိုအာကိုသူများလှည့်စားခြင်းများမခံကြရပါဘူး။ဤကိုမောင်နှမများခင်ဗျာသင်တို့သူများဤအသက်တာကိုထိမ့်သိမ့်ခြင်းအပြင်သင်တို့အမှန်တရားကိုသိမယ်လို့ထင်ပြီးအမှန်မပြုကြပါနဲ့ဒါအရေးမဟုတ်ပါဘူးတူဦးတယောက်ရဲ့ကိုယ်ပိုင်ရွေးချယ်ခြင်းဟာနောက်ဆုံးမှအမှန်တရားကိုရွေးချယ်ခြင်းဖြစ်ရပါမယ်အမှန်ကန်သောအာဏာကြောင့်နောက်ပိုင်းမှာဖခင်သခင်ရဲ့မေတ္တာတော်ကိုယုံကြည်မှုပျောက်သွားနိုင်ပါတယ်တချို့သောမိတ်ဆွေများရဲ့မိခင်ဆရာတို့ဟာအာနာနဲ့ထိချို့တဲ့အတွက်ထမိတ်ဆွေတို့ဟာကောင်းကင်ဘုံမှဘုရားသခင်ရဲ့မေတ္တာတော်ကိုခံစားရဖို့ခက်ခဲပြီးမှန်ကန်ခြင်းတရားနဲ့ဝေသွားကြရပါမယ်။ထိုသူတို့ကိုကျွန်တော်တို့ကူညီမယ်ဆိုရင်ကောင်းကင်ဘုံနဲ့ဆက်သွယ်ထားတော့ရေးချီးသည့်အချက်များဖြင့်လမ်းပြပို့ဆောင်တဲ့အခါဩဝါဒနဲ့ပရိညာကျမ်းစာရ121မှာပါတဲ့အတိုင်းကောင်းသောမိဘအကောင်းဆုံးများဖြစ်ရပါမယ်။ကျွန်တော်တို့ဟာဖြောင်းပြခြင်း၊ကြာရှည်စွာတည်ခံခြင်းသိမ်မွေ့ခြင်းမာနနဲ့ဟန်ဆောင်ခြင်းဟန်ဆောင်မှုမရှိဘဲမေတ္တာစေမေတ္တာမှန်ကူညီရပါမယ် As we consider the principles that should guide us in the church and at home
let me close with an illustration from the biography of President Thomas S. Monson Ann Dibb the Monson's daughter
President Thomas S. Monson ၏သမီး Ann Dibb ကပြောရတဲ့အခါမှာသူမငယ်စဉ်ကနေခဲ့တဲ့အိမ်ကိုသွားတဲ့အခါမှာအိမ်ရှိတကရောက်ရင်ဖခင်ကဘာပြောလဲဆိုတော့"ဟိုဒီမှာကြီးစံဘာသူလဲ"ငါတို့ပြောလိုက်တာ"သူမလှလိုက်တာ"သူမဆက်လွှဲပြောသည်မှာ"ကျမရဲ့မိဘများအမြဲပဲကျမကိုချီးမွမ်းကြတယ်"ကျမဘယ်လိုရုပ်ပဲဖြစ်နေဘာပဲလုပ်သူတို့စီလက်သွားရင်ကျမသူတို့ရဲ့ချစ်ခြင်းမေတ္တာကိုရရှိတယ် ကျမကြိုးစားခြင်းခံခဲ့ရတယ်။ကျမရဲ့အိမ်မှာလိုပဲကျမခံစားရတယ်။ညီကောင်မောင်များခင်ဗျာဒါကိုတော်ရဲ့အလိုရှိတဲ့နည်းလမ်းပါပဲ။အကယ်၍သင်ဟာကောင်းစွာဆက်ချခြင်းမခံကြရလို့ရှိရင်ဖျားသခင်ကသူ့စီကိုလာစေခြင်းနဲ့ဆိုတာကိုကျွန်တော်သိတယ်။အားလုံးကိုချစ်တယ်။အားလုံးကကြိုးစားကြတယ်။ဒီအားလုံးယေရှုခရစ်တော်မြတ်ဆုတောင်းပါတယ်။အာမင်။